2016ခုနှစ်အတွက် American ဆိုရရဲ့အသုံးစရိတ်ဆိုင်ရာဥပဒေမှာမြန်မာနိုင်ငံကတိုင်းရင်းသားအချင်းချင်းကြားနဲ့ကိုးကွယ်တဲ့ဘာသာမတူသူလူမျိုးစုတွေကြားပြိပခတ်ဖြစ်အောင်လှုံ့ဆော်ဖန်တီးတဲ့အဖွဲ့အစည်းဒါမှမဟုတ်လူပုဂ္ဂိုလ်တဦးချင်းစီကိုအကူအညီမပေးရဘူးဆိုတဲ့ကန့်သတ်ချက်တစ်ခုကိုထည့်သွင်းပြဋ္ဌာန်းထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဆန်းစစ်တဲ့နေရာမှာအရှင်ဝီရသူကိုလေးလာသုံးသပ်ဖို့ကိုလည်းဥပဒေထဲမှာ American နိုင်ငံကြားရေးဝန်ကြီးကိုညွှန်ကြားထားပါတယ်။အခုလိုမျိုးထည့်သွင်းပြဋ္ဌာန်းထားတဲ့ထားတာအပြင်ရိုဟင်ဂျာတွေအပေါ်ဖိနှိပ်ဆက်ဆံတာတွေအပေါ်သမရဘရက်အိုဘားမားအစိုးရအနေနဲ့ကင်တွယ်ဆောင်ရွက်ဖို့လဲပါဝင်တဲ့အတွက်ကျင့်တဲ့အကြောင်းအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌအက်ဒ်ရိုက်ရဲ့တောက်ကြံနေ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။အမေရိကန်လွှတ်တော်နှစ်ရလုံးကဒီဥပဒေမူကြမ်းကိုအတည်ပြုလိုက်ပြီးတဲ့နောက်သမရဘရက်အိုဘားမားကတောက်ကြံနေ့မှာလက်မှတ်ရေးထိုးအတည်ပြုလိုက်တာပါ။ဒါ့အပြင်အမေရိကန်လုံခြုံရေးနဲ့ IS စစ်သည်ကြတွေကိုနှိမ်နှင်းဖို့လိုအရေးပါတဲ့လုပ်ငန်းတွေကိုအကောင့်တွေပေါ်ဖို့ရန်မုံငွေပြဋ္ဌာန်းချက်လည်းဥပဒေထဲမှာပါပါတယ်။ရင်းနှံလို့ဆိုရင်အရေးမြစ်တွေကိုလက်နက်တပွဲအသုံးချပြီးအမေရိကန်ရဲ့မဟာမိတ်တွေကိုထိုးနှက်နေတဲ့ဗလာဒီမီယာပူတင်လိုပုဂ္ဂိုလ်တွေကိုတုံ့ပြန်ဖို့နဲ့အမေရိကန်စီးပွားရေးပိုကောင်းလာဖို့အတွက်ရင်းနှံကိုပြပတင်ပို့ခွင့်ပြန်ခွင့်ပြုထားပါတယ်။အမေရိကန်ပြည်အောင်စုကနေပြပကိုရင်းနှံတင်ပို့ခွင့်ပိတ်ပင်ထားတာဆယ်စုနှစ်ပေါင်းများစွာကြာနေပါပြီခင်ဗျာ။